ချမ်းသာတဲ့နိုင်ငံကြီးတွေကကိုဗစ် -19 ကာကွယ်ဆေးကိုဝယ်ယူဖို့အစင်းသင့်ဆောင်ဆိုင်နေချိန်မှာကိုယ်နိုင်ငံဦးစားပေးကာကွယ်ဆေးရရှိရေးဝါဒ Vaccine Nationalism ကြီးထွားလာနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ
် But I reiterate my call for a COVID-19 vaccine to be a global public good available to everyone
COVID-19 ကာကွယ်ဆေးကိုနေရာတိုင်းကလူတိုင်းရရှိနိုင်ပြီးအလုံးနဲ့သက်ဆိုင်တဲ့ပစ္စည်းဖြစ်ဖို့ထပ်မံတောင်းဆိုကြောင်းအထူးသဖြင့်အာဖရိကတိုက်အတွက်ကာကွယ်ဆေးရဖို့လိုအပ်ကြောင်းအာဖရိကနိုင်ငံအများစုမှာဆုံစည်းစည်းနှုန်းနဲ့ဝယ်လိုအပ်ချက်ရှိနေတာကြောင့်ခရယုကအကြက်တဲကိုတုံ့ပြန်ဖို့ငွေကြေးအင်အားမရှိကြောင်းအတွေ့အကြုံအတုံးလို့ကိုတာဒက်စ်ကအာဖရိကတပ်ပကခေါင်းဆောင်တွေနဲ့ဗီဒီယိုကပ်ပြုလုပ်တဲ့အစည်းအဝေးမှာပြောပါတယ်။ COVID-19 ကာကွယ်ဆေးတစ်ကမ္ဘာလုံးရရှိရေးအစီအစဉ် COVAX ကိုလာမယ့်တစ်လအတွင်းအမေရိကန်ဒေါ်လာ 4.2 ဘီလီယံအလူငွေထက်ဝင်ပို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်။နိုင်ငံတော်တော်များများကဗြိတိန်နိုင်ငံလိုပဲသူတို့ရဲ့ပြည်သူတွေကိုကာကွယ်ဆေးအမြောက်များစတင်ထုတ်နိုင်ပေးဖို့စီစဉ်နေချိန်မှာကုလသမဂ္ဂတွင်ရေမှူးချုပ်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ COVID-19 ကူးစက်မှုတွေမြင့်တက်လာတဲ့ချိန်မှာကာကွယ်ဆေးသုံးစွဲခွင့်အများဆုံးအတည်ပြုဖို့ပုံပြီးတောင်းအားပေးလာကြတာလည်းဖြစ်ပါတယ်။တကမ္ဘာလုံးတိုင်းတာနဲ့ COVID-19 ကူးစက်မှု 68.9% သန်းရှိပြီးပေးဆုံးသူ 1.5 သန်းကျော်ရှိတယ်လို့ John Hopkins တက္ကသိုလ်ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။